ကလရမြေချောင်းဖွံ့ဖြိုးတိုးတက်စီမံကိန်းရဲ့တစိမ့်တစ်ပိုင်းဖြစ်တဲ့စစ်တွေစစ်ကမ်းကိုအသုံးပြုပြီးတော့ရခိုင်နဲ့အိန္ဒိယနှစ်နိုင်ငံအကြားကုန်သွယ်မှုတွေရှိနေပြီလို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလှသိန်းကပြောလိုက်ပါတယ်။ဒီကလရန်စီမံကိန်းဟာရခိုင်ပြည်နယ်စီးပွားရေးတိုးတက်ကောင်းမွန်လာစေနိုင်တယ်လို့ပြည်နယ်ဖွံ့ဖြိုးမှုအတွက်လည်းများစွာအထောက်အကူပြုလာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းပြောနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုစော်ဝှလိုင်ပြောပြပေးပါအောင်ခင်ဗျာ။
ပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်မတိုင်ခင်ကတည်းကတည်ဆောက်နေတဲ့ကလဒါမြစ်ကြောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့အစိတ်အပိုင်းဖြစ်တဲ့စစ်တွေစစ်ကမ်းကိုအသုံးပြုပြီးတော့ရခိုင်နဲ့အိန္ဒိယနိုင်ငံအကြားကုန်သွယ်မှုတွေရှိနေပြီလို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ်
။ဆိုတော့အခုလက်ရှိအနေထက်မှာပဲရှိနေပြီလဲဆိုတော့စစ်တွေမှာရှိနေတဲ့ကလဒါမြစ်ကြောင်းစီမံကိန်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့စစ်ကမ်းလုံးဝပြင်းနေတဲ့အနေအထားမျိုးဖြစ်ပါတယ်ဒီစိတ်ကမ်းကိုကျွန်တော်တို့နိုင်ငံတကာကိုသွားလာလို့ရတဲ့ international ဒီ seaport အဖြစ်ဆောင်ရွက်နေစေဖြစ်ပါတယ်လိုအပ်တဲ့အထောက်အထားတွေပြည်ပြည်စုံစုံတော့မရသေးပါဘူးသို့တော့အခုဒီစိတ်ကမ်းကနေပြီးတော့အခုကျွန်တော်တို့ကာလကတ္တာကိုစစ်တွေနဲ့ကာလကတ္တာကြားမှာတင်းမောတွေအခါအားလျော်စွာအသွာအပြန်လေးတွေရှိနေပြီဖြစ်ပါတယ်ဟိုတရားဝင်ဒီ opening ceremony လို့ပြောတဲ့တရားကြီးဖွင့်ပွဲကိုကြီးကြီးမားမားလုပ်ဖို့ရှိတယ်မလုပ်သေးပေမဲ့အဲ့လိုပေါ့ဟိုကိုဟိုတင်းမောတွေသွားကြည့်လာကြည့်ရှိတယ်ဟိုအေးဟိုကျွန်တော်တို့ပြောခဲ့သလိုနိုင်ငံတကာတင်းမောစိတ်ကအနေနဲ့အကုန်လုံးပြည့်ပြည့်စုံစုံမရသေးရင်တော့ဂျာလီထဲမှာဂျူဂျာဂျူဂျာအဲ့လိုကုန်ကွယ်မှုတွေရှိနေတယ်ဆိုတာကိုပြောလို့ခြင်းဖြစ်ပါတယ်ခင်ဗ
ျဒီစိတ်ကန်းကိုဘယ်တော့တရားဝင်ဖွင့်မယ်ဆိုတာတော့မသိရသေးပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းကတည်းကအဲ့ဒီကလဒန်စီမံကိန်းရဲ့စစ်တွေစိတ်ကန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစံတန်ချိန်2600ကျော်ပို့ဆောင်ခဲ့ပါတယ်။လက်ရှိမှာလည်းအိန္ဒိယကနေဗီလက်မြေတင်တင်မော်ဒဇင်စစ်တွေစိတ်ကန်းကိုလာနေသလိုအိန္ဒိယနိုင်ငံဘက်ကမြန်မာပြည်ကပဲတွေကိုရသလောက်လိုချင်ကြောင်းကန့်လန့်ထားတယ်လို့ဦးလာသိန်းကပြောပါတယ
်။နောက်ဒီရက်ပိုင်းမှာဒီကလဒန်မျိုးဝစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်အမျိုးသားဦးမြင့်စောဆိုတာရှိပါတယ်သူကုံပူနေနဲ့သူကတလောတုန်းကကျွန်တော်တို့ကိုလာပြီးတော့ဆက်သွေးတယ်မကြာခင်မှာအိန္ဒိယကဘီလက်မြေမှားထားတယ်သူတို့ဘီလက်မြေသင်းမောတစ်စီးဝင်လာအဲ့ဘီလက်မြေသင်းမောအပြန်အထွက်မှာကုံလို့တယ်လူတဲ့အတွက်ကြောင့်ဒါပြည်နယ်အစိုးရအဖွဲ့အနေနဲ့လည်းကုံတွေကြီးတွေနဲ့အချိန်ဆက်ရှိလို့ရှိရင်ချိန်ဆက်ပြပါပဲအဓိကအဖြစ်ပဲရသလောက်လိုချင်တယ်ဆိုပြီးတော့အဲ့လိုချိန်ဆက်တာပေါ့လေကျွန်တော်တို့သိတာက
အခုလိုရခိုင်ပြည်နယ်ကနေအိန္ဒိယနိုင်ငံဘက်ကိုတိုက်ရိုက်ကုန်သွယ်မှုတွေရှိလာတာကြောင့်ဒေသခံတွေအတွက်အလောက်ကန်အခွင့်လန်းတွေများလာနိုင်တယ်လို့ကုန်သွယ်မှုနဲ့ဆက်ဆက်တဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေလည်းပေါ်ပေါက်လာနိုင်တယ်လို့လည်းရခိုင်စီးပွားရေးလုပ်ငန်းရှင်တဦးကပြောပါတယ်
။ဟိုအိန္ဒိယနိုင်ငံကလည်းပေးလို့အချက်တွေရှိတယ်ပေးပါရှင်ချူလာတာတွေရှိတာပေါ့နော်ဒီလိုမျိုးမှာနိုင်ငံနဲ့ဆိုတဲ့အခါကျတော့ကျွန်တော်တို့ရခိုင်ဘက်ကလည်းအစင်းအိန္ဒိယကိုတိုက်ရိုက်ပြီးပို့နိုင်တဲ့အခြေအနေတွေတောင်းနေလို့တွေးရပါတယ်ခင်ဗျ။အဲ့လိုမျိုးကုန်သွယ်မှုတွေဖွင့်ထုတ်လာပြီးဆိုရင်ကုန်သွယ်မှုနဲ့ဆက်စပ်တဲ့လုပ်ငန်းတွေပေါ့နော် logistics လုပ်ငန်းတွေပေါ်ပေါက်လာမယ်။နောက်တစ်ခုကနေပြီးတော့ဟိုပေါ့ဒီလုပ်ငန်းကိုအခြေပြုပြီးတော့ပေါ့နော်အလောက်ကန်ခင်းနှင်းတွေပေါ်ပေါက်လာမယ်လို့မြင်ပါတယ်ခင်ဗျ။ဒုတိယကတော့ဟိုကကျွန်တော်တို့ရခိုင်ပြည်နယ်ရဲ့ဟိုကုန်ထုတ်လုပ်ငန်းတွေနောက်ပြီးတော့ဟုတ်ဆွေးခေါ်လာနိုင်ပြီလို့ကျွန်တော်တို့ဘက်ကတော့မြင်နေတယ်
။အဲဒါကြောင့်လဲဒီကလဒန်မြစ်ကျောင်းစီမံကိန်းကနေဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်ရဲ့လူမှုစီးပွားရေးတိုးတက်လာဖို့မျှော်လင့်ထားတယ်လို့လဲရခိုင်စီးပွားရေးလုပ်ငန်းရှင်ကပြောပါတယ်
။ဒီစီမံကိန်းကနေတဆင့်ပေါ့လေ။ဟိုရခိုင်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကထောက်ကူပေးမယ်လို့ကျွန်တော်တို့ဘက်ကတော့နေပြီးတော့ဟိုမျှော်လင့်ထားပါတယ်။ဘာလို့လဲဆိုတော့အရင်တုန်းကတော့ကျွန်တော်တို့ရခိုင်ကနေပြီးတော့တာရိုက်တင်ပို့ခွင့်မရှိခဲ့ဘူးပေါ့လေ။ဒီတော့နေပြီးတော့ကျွန်တော်တို့ရခိုင်ကလည်းဒေတာတွေဆန်တန်ချင်1500တင်ပို့နိုင်လိုက်နိုင်ပြီပေါ့လေဒီစိတ်တိုင်းကိုအသုံးပြုပြီးတော့ပေါ့နော်ဒီတော့ဒါရိုက်တင်ပို့နိုင်တဲ့အနေအထားကိုရောက်လာတယ်ဒါပေမဲ့ကျွန်တော်တို့ရခိုင်ဖက်ကထွက်ကုန်တွေကတော့အားနည်းနေစေဖြစ်တယ်တော့ထိုးလုံးမှုကဏ္ဍတွေတိုးတက်လာဖို့တော့လိုသေးတယ်အရင်တုန်းကလည်းထိုးလုံးမှုကဏ္ဍမတိုးတက်ဘူးဆိုတာကလည်းအကုန်လုံးကဟိုပါပေါ့နော်ဟိုဒီပါဒီကရခိုင်မှာစိတ်ကမ်းရှိတဲ့ခါကျတော့စိတ်ကန်းရှိတဲ့လူကြီးတွေကိုပို့ရတယ်။ပို့တဲ့အခါကျတော့ကုန်ကားစီးတွေများတာပေါ့နော်
။ကလဒန်မြစ်ကြောင်းဘက်ဆုံဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုမြန်မာအစိုးရနဲ့အိန္ဒိယအစိုးရကြားပြီးခဲ့တဲ့2008ခုနှစ်ကတည်းကသဘောတူလက်မှတ်ရေးထိုးခဲ့ကြပြီး2009ခုနှစ်မှာစတင်အကောင့်ထည့်ဖို့ဆောင်ရွက်ခဲ့တာပါ။ဒီစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ကုန်းတွင်းပိုင်းဒေသတွေအတွက်ကုန်ပစ္စည်းတွေကိုဗ Bingla Pinle Ogatsin, Yakan Pine, Situine, Chimpine, Plawa Murigo, Piapi, Yelan Konangane, Posambo, Yuetara, Le Piparek, eh?